ာလ6ရက်နေ့မှာတမရကလက်မှတ်ရေးထိုးထုတ်ပြန်လိုက်တဲ့မြန်မာနိုင်ငံကုမ္ပဏီများဥပဒေဟာသတင်းပတ်တစ်ပတ်လောက်အလိုဩဂုတ်လ10ရက်နေ့မှာစတင်အသက်ဝင်တော့မှာပါဒီဥပဒေအသစ်မှာထူးခြားတာကတော့ဩဂုတ်လ10ရက်နေ့မှာကုမ္ပဏီများဥပဒေစတင်အသက်ဝင်ရုံနဲ့မကပဲကုမ္ပဏီဆိုင်ရာလုပ်ငန်းစဉ်တွေလွယ်ကူမြန်ဆန်တက်တာစွာဆောင်ရွက်နိုင်ရေးအတွက်အလက်ထရောနစ်ကုမ္ပဏီမတ်ပုံတင်စနစ်မြန်မာ Companies Online Mico ကိုပါတပြိုင်တည်းအသုံးပြုမယ်လို့ပြဋ္ဌာန်းထားတဲ့အချက်ဖြစ်ပါတယ်မြန်မာနိုင်ငံကုမ္ပဏီများဥပဒေအကြောင်းတည်ကောင်းစရာတွေနဲ့မြန်မာ Companies Online Mico နဲ့ကုမ္ပဏီပြန်လည်မတ်ပုံတင်ခြင်းနဲ့ပတ်သက်ပြီးရင်းနှီးမြှုပ်နှံမှုနဲ့ကုမ္ပဏီများညွှန်ကြားမှုဦးစီးဌာနဒိုက်ကာကတာဝန်ရှိသူတွေကုန်သည်ဆက်မှုအသင်းချုပ်မှဒီကနေ့ရှင်းလင်းတင်ပြခဲ့ကြပါတယ်အရင်တော့ကကုမ္ပဏီထူထောင်မယ်ဆိုရင်လုပ်ငန်းရည်ရွယ်ချက်တွေဖော်ပြရမှာဖြစ်ပေမဲ့ဥပဒေသစ်မှာတော့အဲ့ဒီလိုဖော်ပြဖို့မလိုတော့ပါဘူးဒါအပြင်အရင်ကကုမ္ပဏီထောင်တဲ့အခါအသင်းအဖွဲ့စီမင်းနဲ့တင်းဖွဲ့မှတ်တမ်းဆိုတဲ့စာရွက်စာတမ်းလိုအပ်ချက်နှမျိုးကိုဥပဒေသစ်မှာကုမ္ပဏီရဲ့ဖွဲ့စည်းပုံအခြေခံစီမင်းတမျိုးနဲ့အစားထိုးလိုက်တဲ့အတွက်လုပ်ငန်းလုပ်ကံရလွယ်ကူစေမဲ့အပြင်ဥပဒေဟောင်းခစ်ကဆောင်ရွက်ခဲ့ရတဲ့လိုမျိုးကုမ္ပဏီမတ်ပုံတင်ရုံးကိုအကြိမ်ကြိမ်သွားရတာတရားရုံးကိုအကြိမ်ကြိမ်သွားရတာတွေမလိုတော့ဘူးလို့ဆိုပါတယ်ဥပဒေတည်းအရစီးပွားရေးလုပ်ငန်းရှင်တွေအတွက်ကုမ္ပဏီထောင်ရတာလွယ်ကူပေမဲ့တစ်ဖက်မှာကုမ္ပဏီအတုတွေပေါ်လာမဲ့အရေးကိုစိုးရိမ်စရာရှိတယ်လို့စီးပွားရေးပညာရှင်ဥက္ကမောင်ညိုဘောကပေတာကပြောပါတယ
်။ဒီတိုင်းဆိုတိတ်ပြီးလွတ်ပြေးလိုက်တယ်ဘောကလွတ်ပြေးလိုက်တဲ့ခါကျတော့ကုမ္ပဏီထောင်ရတာလွယ်သွားတယ်။နောက်ချေချော့ပေးထားတာလည်းအများကြီးပေါ့ဥမာနေ့ပတ်နဲ့စီဝေးလုပ်ရှာမလို့တချို့ဟာတွေမှာအရေးစိတ်ရှာလို့လည်းပေါ့လေ။အဲ့ဒီခါကျတော့စိုးရိမ်ရတဲ့ခုအတုတွေနော်အတုတွေဖြစ်ပြီးနည်းနည်းဟိုမူလပေါက်တယ်လို့များပေါက်လာမလားအဲ့တော့ဒီကထင်းရထင်းမှုရခက်မလားပေါ့လေဆရာတော့အဲ့ဟာပြန်ဖန်ပြပြီးရပါလို့အဲ့ဒါတော့ဒါပူရဲပဲကြောက်ပေါ့လေတစ်ခါကြကြတော့လေဒီစီဝေးရေးသိပြီးတော့လုပ်ငန်းကိုင်ငန်းนี่မတွက်တဲ့အချိန်မှာပေါ့နော်မတွက်တဲ့အချိန်မှာတကယ်ရောထောင်ရပါမလားပေါ့အဲ့တော့နည်းနည်းလေးထောင်ရင်လည်းတိတ်မကောင်းဘူးဒါစီဝေးမကောင်းတဲ့အခြေပဲပေါ့လေအများကြီးထောင်ရင်လည်းမှုပေါက်ပြီးတော့ထိမ့်မှုသိမ့်မှုမခက်မလားဆိုတော့ပေါ့လေအဲ့ဒါအစုံနှစ်ခုရပြီးသွားလာပါပဲ
။အရင်ဥပဒေအရကိုလုတ်ချင်တဲ့လုပ်ငန်းအမျိုးအစားကိုကြိုတင်အသိပေးရပေမဲ့ဥပဒေသစ်မှာတော့အဲ့ဒီလိုလုပ်ဆရာမလိုတော့ပါဘူး။မူလကတည်းကစီကံတင်ကြမှုနေခဲ့တာကြောင့်အခုလိုဖြေလျှော့ပေးလိုက်ခြင်းဟာအခြေအနေတွေပိုဆိုးသွားမလားလို့သူ့အနေနဲ့စိုးရိမ်မိတယ်လို့လည်းဥက္ကမောင်ညိုကပြောပါတယ်
။အခါတိုင်းတော့သူကဥပမာ trade ပဲလုပ်မယ် trade မှာဆိုရင်မဆိုတော့နှမ်းပေးဆန်းအမျိုးလုပ်မယ်ဆိုရင်အဲ့လိုအဲ့လိုပဲလုပ်လို့ရတယ်။အခုကပါလို့မယ်ဆိုတာကပြောကြမလို့အကုန်လုံးလုပ်လို့ရတဲ့သဘောမျိုးပေါ့လေအဲ့ဒါဗမာရောဗမာနဲ့ရောဗမာပူဆန်တာပေါ့လေတနည်းအားဖြင့်ပြောရရင်တော့ဗမာရဲ့လိုက်တစ်ခုယူရမဟုတ်ဘူးနဲ့ဟိုအစိမ်းကြီးဟာအကုန်လုံးကောက်လုပ်ကြဆောက်လုပ်ကြတဲ့သဘောမျိုးပဲဖြစ်တော့အဲ့ဒါဗမာရောနည်းနည်းပူဆန်တာပေါ့လေ
ဥပဒေအသစ်မှာနိုင်ငံသားပါဝင်မှု35ရာခိုင်နှုန်းအထိခွင့်ပြုပေးထားတာကလည်းပြည်ပကလာရောက်ရင်းနှီးမြှုပ်နှံလုပ်သူတွေနိုင်ငံသားနဲ့ဖက်ဆက်လုပ်လို့တဲ့မြန်မာတွေအတွက်လမ်းကြောင်းဖွင့်ပေးထားတာဖြစ်ပါတယ်ဒါပေမဲ့လက်ရှိမှာစီးပွားရေးလုပ်ငန်းတွေနှေးကွေးနေတဲ့အချိန်အခုလိုဥပဒေအသစ်ကိုပြဋ္ဌာန်းတာကြောင့်အချိန်ကာလလွှဲမနေသလားလို့သူ့အနေနဲ့တန်မြတ်ဖြစ်မိကြောင်းပြောပါတယ
်။အဲ့ဒါစီကံအစအစရေအားနည်းနေပြီဒီအုပ်ချုပ်ဒီလုပ်ငန်းဆိုင်ရာစီမံကိန်းဝန်ကြီးကပြည်ပြောင်းများဆိုးသွားမလားအဲ့ဒါဆိုဘယ်လိုလုပ်ထိန်းလဲဆိုတဲ့ဟာတစ်ချက်ကိုဟောပူရပေါ့ဒါကတော့တကယ်လို့ကုမ္ပဏီကြီးအများကြီးပေါ်လာခဲ့ရင်ပေါ့လေ
ဒီကြတာတခုကတော့အရင်အုပ်ချုပ်ခဲ့တဲ့စစ်အစိုးရနဲ့တမရဦးသိန်းစင်အစိုးရလက်ထက်ကချမှတ်ခဲ့တဲ့မူဝါဒတွေအတိုင်းလက်ရှိ NLD အစိုးရလက်ထက်မှာလုတ်ကင်လို့မရတော့ဘူးဆိုတာပါပဲ
ဒီရင်းရင်းနှီးမြှုပ်နှံမှုရောပြပါရင်းနှီးမြှုပ်နှံမှုရောအားပေးကြတာပေါ့လေအဲ့တိုင်မီကလည်းအောင့်နေသလားပေါ့နော်အချိန်ကာလချင်းအတိုင်မီကလည်းလွဲနေသလားလို့စဉ်းစားပြဖြစ်တော့ပေါ့စိတ်ပူကြပေါ့ကစိတ်နာကောင်းမင်းမအလားကောင်းမင်းခံအောင်လို့ဆိုတော့ဖြစ်နေတာပေါ့အဲ့ဒါကဟိုပြည်ရင်းအကြောင်းကြီးပြောတော့မဟုတ်လေဒီပါအကြောင်းကြီးလည်းပါတာပေါ့နော်ဒီအပြင်ကဒီကိန်းလေးဆန်းဘတ်တယ်လို့တုံ့ပြန်လာရပါလေအဲ့ဒီပုံမှာလည်းဘူဒီရပေါ့လေပြည်ရင်းကြောင့်ကြားရည်ဒီတက်တော်လည်းမဟုတ်ပါဘူ
းအနေဒီအစိုးရအာဏာရလာတာနည်းနည်းကျော်လာပြီဖြစ်ပေမဲ့အစိုးရဘက်ကတိကျပြတ်သားတဲ့မူဝါဒတွေအခုချိန်ထိမချမှတ်နိုင်သေးတာဟာအာဏာချက်တစ်ခုအဖြစ်လုပ်ငန်းရှင်တွေဘက်ကရောစီးပွားရေးပညာရှင်တွေကပါထောက်ပြနေကြတဲ့အဓိကအချက်ဖြစ်ပါတယ်ဒါကြောင့်လဲအစိုးရနဲ့လုပ်ငန်းရှင်တွေအကြားအပြန်အလှန်နားလည်မှုမရသေးပဲဖြစ်နေတယ်လို့ဥက္ကမောင်ညိုကထောက်ပြပါတယ်
အဲ့တော့ပုံလိကဘက်ကလည်းနော်ဟိုလုပ်ငန်းရှင်တွေပြောတာပဲသဘောကျပါတယ်။ငွေကတော့ဘယ်သူနဲ့ကျင်းနေလဲကျွမ်းဝင်လဲဆိုတဲ့အပေါ်မှာမူတရားပေါ့လေ။ game rule of the game ပေါ့နော်ကစားပုံကစားနည်းအခုကဘယ်သူနဲ့ရင်းနှီးလဲကျွမ်းဝင်လဲဆိုတာနဲ့တင်မဖြစ်ဘူးပေါ့နော်။ဒါနဲ့အဲဘယ်လိုလုပ်မလဲနော်ဘယ်လိုကောင်းအောင်လုပ်မလဲဆိုတဲ့ဟာမှလည်းလုပ်ငန်းရှင်တွေဘက်ကနော်အပြင်ဆင်မှုနှီးတဲ့သဘောပေါ့နော်။ဒါလုပ်ငန်းရှင်တွေကလည်းအစိုးရရဲ့ fake ကို ဖတ်လို့မရသေးဘူးပေါ့လေနားမလည်သေးဘူးတော့အဲ့ဒီနားမလည်တဲ့ခါကျတော့တို့ကိုယ်တိုင်ကလည်းတို့လုပ်ငန်းတွေအပြင်ဆင်မှုတွေသိမလို့နိုင်ဘူးပေါ့နော်သုံးဘက်ပေါ့သုံးဘက်ပြောရရင်တော့ဒီအစိုးရဘက်ကလည်းအကြောင်းလေးကိုကြိုးစားတယ်ကြိုးစားနေတယ်ဒါပေမဲ့လည်းဒီမှန်လည်းမဖြစ်ဘူးအဲပုဂ္ဂလိကနဲ့လည်းဒီဘယ်လိုဆက်ဆံမလဲဆိုတာသိပြီးရှင်းရှင်းလင်းလင်းအဲမရှိဘူးပုဂ္ဂလိကနဲ့ဆက်ဆံမှလည်းဝင်လေးတူလေးရှိတယ်မဆက်ဆံနိုင်လေဒါမှဖြစ်ပဒီသဘောမျိုးလေးတွေလည်းတော့တွေ့ရတယ်အဲပုဂ္ဂလိကဘက်ကလည်းအစိုးရကိုဘယ်လိုဆက်ဆံရမလဲအလုပ်ငန်းတွေဘယ်လိုလုပ်ရမလဲဆိုတာပြည့်ပြည့်ရှင်းရှင်းနဲ့ရှိဖို့မပေါ်သေးဘူးလေအဲ့လိုပဲခြုံပြီးမြင်လာပဲ
အခုထုတ်ပြန်လိုက်တဲ့မြန်မာနိုင်ငံကုမ္ပဏီများဥပဒေတည်းအရကုမ္ပဏီတွေအားလုံးတပြေးညီဖြစ်အောင်ကုမ္ပဏီဟောင်းတွေပါပြန်လည်မပုံတင်ကြရမှာဖြစ်ပြီးအားလုံးကိုတပြေးညီအခွန်ကောက်ခံရလွယ်ကူအောင်ပြည်ရင်းအခွန်များဦးစီးဌာနရဲ့အခွန်မှတ်ပုံနေအမှ Tax Identification Number TIN နံပါတ်လဲတပါးတည်းထုတ်ပေးမှာဖြစ်ပါတယ်။ဒါဟာနိုင်ငံတကာမှာကျင့်သုံးနေတဲ့စနစ်တွေနဲ့တပြေးညီဖြစ်စေမဲ့စနစ်တည်းဖြစ်ပါတယ်။နိုင်ငံခြားယင်းနှံမြုံနံသူတွေဘက်ကလည်းဒီဥပဒေအပေါ်စိတ်ဝင်စားမှုရှိနေတာကြောင့်ဥပဒေသစ်ဟာမြန်မာပြည်ရဲ့စီးပွားရေးလုပ်ငန်းအတွက်တည်တာတဲ့ပြောင်းလဲမှုတွေဖြစ်ပေါ်နိုင်မယ်လို့မျှော်လင့်ယုံကြည်နေတဲ့စီးပွားရေးလုပ်ငန်းရှင်တွေလည်းရှိနေပါတယ်ခင်ဗျာ။